ဥရောပသုံးနိုင်ငံခီးထွက်နေတဲ့ဒေါ်ဆန်စီတီဟာသူ့ရဲ့ခီးစဉ်နောက်ဆုံးခီးတစ်ထောက်အဖြစ်ဗြိတိန်နိုင်ငံကိုရောက်ရှိနေပြီးတော့ဒီကနေ့မှာဗြိတိန်ပြည်မကြီးအင်ရှိမင်းသားတို့နဲ့တွေ့ဆုံခဲ့တယ်လို့ဗြိတိန်နိုင်ငံကြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့လည်းညနေပိုင်းမှာတွေ့ဆုံမှုရှိပါတယ်။သတင်းတစ်ပတ်နီးပါးကြာအောင်ဗြိတိန်ခီးစဉ်အတွင်းမှာတော့ဗြိတိန်လွှတ်တော်နဲ့အစိုးရဘိုင်းကတာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အပြင်လန်ဒန်ရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒေါ်ဆန်စီတီရဲ့လန်ဒန်ခီးစဉ်နဲ့ပတ်သက်ပြီးတော့စုံစမ်းမေးမြန်းထားတဲ့မက်ခင်ပြထွေကပြောပြပေးပါလိမ့်မယ်။
မနီကကြာတာရင်းနေတုန်းကဗြိတိန်နိုင်ငံလန်ဒန်မြို့ကိုရောက်ရှိလာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ဟာဒီကနေ့မှာတော့ဗြိတိန်ဘုရင်မကြီးအဲလီဇဘက်နဲ့တွေ့ဆုံတယ်လို့အင်ရှင်မင်းသားချားစ်နဲ့လည်းတီးခြားတွေ့ဆုံခဲ့ပါတယ်။ဒီကနေ့ညနေပိုင်းမှာတော့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့တွေ့ဆုံမှာပါ။ဒီတွေ့ဆုံမှုအတွင်းမှာတော့နိုင်ငံခြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စတွေကိုအလေးပေးဆွေးနွေးနိုင်တယ်လို့ဗြိတိန်ခြေဆိုင်မြန်မာရေးလှုပ်ရှားမှုအဖွဲ့ Burma Campaign UK ညွှန်ကြားရေးမှူးမတ်ဖာမနာကပြောပါတယ်။
I think there will be a discussion on sort of the economic issues and we've seen a big focus in the NLD's first
CYA ဆိုင်ရာကိစ္စတွေအဓိကဆွေးနွေးနိုင်ွယ်ရှိပါတယ်အထူးသဖြင့်စွမ်းအင်နဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးကိစ္စတွေမှာ NLD အစိုးရရဲ့အသုံးစရိတ်ဘတ်ဂျက်ရထားမှုတွေနဲ့ပတ်သက်လို့ပါ NLD အစိုးရအနေနဲ့ပညာရေးနဲ့ကျန်းမာရေးအသုံးစရိတ်ထက်လန်ဒရာသစ်တွေအခြေခံအဆောက်အအုံတည်ဆောက်မှုတွေကိုဦးစားပေးထားတယ်လို့ဗြိတိန်အစိုးရအနေနဲ့ကလည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအကြံပေးပူးပေါင်းပါဝင်တာတွေရှိနေတော့ဒီလိုစီမံကိန်းတွေလုပ်ငန်းတွေမှာဗြိတိန်ကုမ္ပဏီတွေဘယ်လိုနေရာကနေပါဝင်နိုင်မလဲဆိုတာကိုဆွေးနွေးနိုင်ပါတယ်
။ဗြိတိန်အစိုးရကမြန်မာနိုင်ငံကိုပေးနေတဲ့အကူအညီထောက်ပံ့ကိစ္စတွေနဲ့မြန်မာနိုင်ငံကြီးကြီးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့လဲဆွေးနွေးနိုင်ပွဲရှိတယ်လို့လူခွေရေးဆိုင်ရာစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့လဲလည်းကြားရေးဝန်ကြီးဂျိုဆစ်ဆွေးနွေးနိုင်ပွဲရှိတယ်လို့မတ်ဖာမနာကပြောပါတယ်
။ The British government has also supported the Human Rights Council resolution
ကုလသမဂ္ဂဦးဆောင်တဲ့အချက်လက်ရှာဖွေရေးဖွဲ့ဖွဲ့စည်းသွားဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချခဲ့ကြပြီးမြန်မာဆွေရအနေနဲ့ဒီအပေါ်မှာပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းရမှာဗြိတိန်နိုင်ငံလည်းပါဝင်ပါတယ်။ဒါကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့ဆွေးနွေးနိုင်ပါတယ်
။အခုခီးစဉ်အတွင်းမှာတော့ဗြိတိန်လွှတ်တော်နဲ့အစိုးရဘက်ကတာဝန်ရှိသူတွေနဲ့လည်းထောက်ဆန်းစုကြည်တွေ့ဆုံအောင်ပါပါ။ဒီလရှိရတနေ့လာနေကြရတော့လန်ဒန်မြို့တော်ရဲ့အထက်ကရဂုဏ်သုဆောင်စုတစ်ခုဖြစ်တဲ့ Freedom of the City of London စုကိုထောက်ဆန်းစုကြည်လက်ခံရယူမှာပါ။အဲ့နောက်မြန်မာနိုင်ငံကိုပြန်လည်မထွက်ခွာခဲ့ဒီလ9ရက်နေ့မှာတော့မြန်မာတန်ရုံးမိသားစုတွေနောက်လန်ဒန်ရောက်မြန်မာမိသားစုတွေနဲ့လည်းထောက်ဆန်းစုကြည်တွေ့ဆုံမှုရှိတဲ့အကြောင်းဒီလန်ဒန်မြန်မာတန်ရုံးတာဝန်ရှိပုဂ္ဂိုလ်တဦးဖြစ်တဲ့ဦးသက်ထွန်းအောင်ကပြောပါရစေ
။အဲ့ဒါကတော့အကြမ်းင်းတော့ကျွန်တော်တို့သိထားပါတယ်မြန်မာတန်ရုံးနဲ့တွေ့ဖို့ဆိုတော့ဒီသိထားတယ်မြန်မာတန်ရုံးနဲ့တွေ့ရမယ်တန်ရုံးမိသားစုနဲ့တွေ့မယ်ဆိုတော့အဲ့လောက်ကလေးပဲကျွန်တော်တို့သိတယ်ခင်ဗျ။အဲမြန်မာတန်ရုံးနဲ့လည်းအဲ့လိုပေါ့ဟိုနေရာကွန်ဖာမ်မဖြစ်တော့ဟိုရွှေ့ဒီရွှေ့နေအဲ့လိုပေါ့လေ။အဲ့တော့ကိုဟိုစတိတ်ကောင်ဆယ်လာရဲ့ဟိုရင်းပေါ်မူတည်ပြီးတော့အဲ့ဒါတိကျမသိဘူးခင်ဗျဟုတ်ကဲ့တွေ့ဖို့အစီအစဉ်တော့ရှိပါတယ်ခင်ဗျတွေ့မှာပါခင်ဗျဟုတ်ကဲ့
ဒီတွေ့ဆုံပဲအစီအစဉ်နဲ့ပတ်သက်လို့ဗြိတိန်ရောက်မြန်မာတိုင်းဝိုင်းတွေကြားမှာဝေဖန်မှုတွေလည်းရှိနေပါတယ်မြန်မာတန်ယုံနဲ့နီးစပ်ရာပုံကိုယ်တွေသာဖိတ်ကြားခံရပြီးတချိန်ကဒေါ်ဆန်းစုကြည်လွတ်မြောက်ရေးဆောင်ရွက်ခဲ့ကြသူတွေဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကိုတော့ဘေးဖယ်ထားတယ်လို့ဆိုပြီးဝေဖန်နေကြတာပါဟွာရီတတမန်ဟောင်းတို့ဦးဖြစ်တဲ့ဦးခင်ပေါင်ကြီးကတော့အခုလိုပြောပါတယ်
အိုအကေလို့ဒီတမူစီလုပ်တဲ့ဟိုသားတို့ကတမူစီတောင်းဆိုတဲ့လူတယောက်မှမပေါ်ဘူးတယောက်မှသူတို့မဖိတ်ဘူးသာမတ်ကြီးကအကုန်လုံးသူတို့ကဖောရီဆရာဝန်နေပါလေ။ဘာလို့အစင်လာဝင်ထွက်ပြီးတော့နေတဲ့လူတွေသူတို့လူ၃ယောက်ဖိတ်ထားတယ်ပြောတယ်။ဟိုတနေ့ကလူတရာဟိုတော်တော်စီကလူတရာလောက်ပဲတွေ့ပဲဆိုတော့ဟိုတဲ့အဲသာမတ်ကပြောပြီးတော့သူ့လူတွေကဟိုလူ၃ယောက်လောက်ရှိတာပေါ့ဟိုတယ်ထူမှသူတို့လုံမယ်ဆိုပြီးစီစီလုပ်တယ်တဲ့။သူတို့အားကြီးသေးတယ်ကျွန်တော်တို့ဟိုပထမတစ်ခါလုတော့ဒီမှာပဒီစီယာထိန်နေလို့ဟိုဇာကနာတို့ဘာတို့လာပြီးလုံကြတာသွားရေးတော့ဆိုလူထောင်နဲ့လာတာဟဲ့လားလူနဲ့တောင်းတုံးတောင်းလို့လာတာတောင်းတောင်းသူကြီးတန်ကြိုးအင်အားစုတွေအခုဒီမိုကရေစီအင်အားစုတွေတရားအောင်မပေါ်ဘူ
းဒေါ်ဆန်းစုကြည်ရဲ့အခုခီးစင်မှာအရေးခီးစင်တွေတုံးကလို့သူ့ကိုတောင်းတောင်းဖြားဖြားချူဆိုခဲ့ကြတဲ့သူတွေနေပါသွားတာတွေ့ရတယ်လို့သူ့ကိုစက်ကျင်ဆန္ဒပြဖို့စီစဉ်သူတွေလည်းရှိနေပါတယ်ဒီတစ်ခါတော့ဆန်းစုကြည်ရဲ့ဗြိတိန်ခီးစင်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဒုတိယအကြိမ်လာရောက်တာဖြစ်ပါတယ်ဒီဗြိတိန်ခီးစင်မတိုင်ခင်အီတလီနိုင်ငံကိုတွားရောက်ခဲ့တာမှာတော့ဒေါ်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်နောက်နိုင်ငံခြားရေးဝန်ကြီးပုတ်ဟန်မီဂျီတို့နဲ့လည်းတရားစီတွေ့ဆုံခဲ့တဲ့အပြင်အီတလီအထက်လွှတ်တော်မှလည်းမေးခွန်းပြောကြားခဲ့ပါတယ်။ဥရောပခီးစင်ပထမတစ်ထောက်ဖြစ်တဲ့ဘယ်လ်ဂျီယံနိုင်ငံခီးစင်အတွင်းမှာတော့ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဟာရီနီဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကအပါအဝင် EU တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဘယ်လ်ဂျီယံဘုရင်ဖီလစ်နဲ့လည်းတရားတွေ့ဆုံခဲ့ပါသေးတယ်ရှင်။